ရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေရတာ၃နှစ်ပြည့်ခဲ့ပါပြီ။ဒုက္ခသည်စခန်းတွေနဲ့အဖြစ်တိဆောက်ထားတဲ့ခိုးလုံရေးစခန်းတွေမှာနေထိုင်နေရတဲ့မြန်မာနိုင်ငံကမွတ်စလင်လူနည်းစုဝင်တသန်းလောက်ရဲ့ရှေ့ရေးကတော့မရေမရာရှိနေစေဖြစ်ပါတယ်။2018နဲ့19အတွင်းဌာနေပြည်ရေးနှစ်ကြိမ်စီစဉ်ခဲ့ပေမဲ့ဒုက္ခသည်တွေကိုယ်တိုင်ကလက်မခံတာကြောင့်မအောင်မြင်ဖြစ်ခဲ့ရပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံမယ်လို့ပြောထားပါတယ်။ဗုဒ္ဓဘာသာဝင်အများစုဖြစ်တဲ့မြန်မာနိုင်ငံမှာသူတို့ကိုနိုင်ငံသားတွေဖြစ်တယ်လို့သတ်မှတ်ထားပြီးနိုင်ငံသားဖြစ်ခွင့်ငြင်းပယ်ခံရသလိုအကြမ်းဖက်မှုတွေကိုလည်းစိုးရိမ်လာကြောက်ဌာနေပြန်ဖို့ဒုက္ခသည်တွေကလက်မခံခဲ့ကြတာပါဒုက္ခသည်တချို့ကတော့လူကုန်ကူးသူတွေနဲ့လိုက်ပြီးအရှိတောင်အာရှနိုင်ငံတွေကိုလှေနဲ့သွားတဲ့အန္တရာယ်များတဲ့လမ်းကြောင်းကိုရွေးကြပါတယ်ပင်လယ်ထဲမှာအစာရေစာပြက်လက်ပြီးမခံခန့်တဲ့လေတွေနဲ့လူအပြည့်အကျက်လိုက်ပါကြတဲ့ပင်လယ်ပြင်ခီးမှာဒီဘက်နှစ်ပိုင်းတွေအတွင်းလူသေဆုံးမှုအများပြားရှိခဲ့ပါတယ်အခုချိန်မှာတော့ကိုဗစ်ကာယရောဂါကြောင့်အသွားလာတားမြစ်ကန့်သတ်မှုတွေရှိနေခြင်းမှာမလေးရှားလိုနိုင်ငံကအလို့အကန်နဲ့အရင်းမြစ်တွေကိုကာကွယ်နိုင်မှုအတွက်နိုင်ငံတွေကိုလှေတွေနဲ့ဝင်ရောက်လာရင်ပင်လယ်ပြင်တွေကိုပြန်မောင်းထုတ်မယ်လို့ချိန်ချောက်မှုတွေနဲ့အတူအန္တရာယ်ကြီးလာတဲ့လမ်းကြောင်းတွေကပိုပြီးခက်ခဲလာပါတယ်။တချို့ရိုဟင်ဂျာတွေကတော့ချမ်းသာတဲ့နိုင်ငံတစ်ခုခုမှာအခြေချနိုင်ရေးဆိုတဲ့တတိယလမ်းကြောင်းအတွက်မျှော်လင့်ချက်ထားနေကြတဲ့ဖြစ်ပါတယ်။ဒါပေမဲ့လည်းအနောက်နိုင်ငံတွေကိုအခြေချလိုသူဒုက္ခသည်အဖြစ်နိုင်ငံတွင်းကိုဝင်ရောက်လာမဲ့အရေးစိုးရိမ်ချက်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်အခြေချမှုဆိုင်ရာအစည်းအဝေးကို2010ပြည့်နှစ်တည်းကပြင်ထင်ထားခဲ့ပါတယ်ခင်ဗျာ